ထိုင်းနိုင်ငံကိုလာရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ဂျွန်လ23ရက်နေ့ကနေစတင်မဲ့3ရက်ကြာခီးစဉ်အတွင်းထိုင်းနိုင်ငံအတွင်းကမြန်မာရွှေပြောင်းအလုတ်သမား3တန်းကျော်အတွက်အကာအကွယ်ရရှိနိုင်ရေးဆောင်ရွက်ပေးဖို့ရွှေပြောင်းအလုတ်သမားကြီးဆောင်ရွက်နေတဲ့အဖွဲ့တွေကဒေါက်တာဆန်းစုကြည်ကိုအိတ်ဖွင့်ပေးစာပေးအပ်တာမျိုးတွေလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံကိုဒီသတင်းပတ်ထဲလာရောက်မဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမှာမြန်မာရွှေပြောင်းလုပ်သမားတွေကိုဥပဒေအရအကာအကွယ်ပေးဖို့ထိုင်းအစိုးရကိုမြစ်တမ်းရက်ခံပြောဆိုချက်တွေသာမကလက်တွေ့ကျတဲ့အလုပ်တွေကိုလှုပ်ဆောင်ပေးဖို့အတွက်ထိုင်းနိုင်ငံမှာရှိတဲ့အလုပ်သမားရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကမျှော်လင့်နေကြတာပါ။ဆယ်စုနှစ်တစ်ခုကျော်ကြာထိုင်းနိုင်ငံအတွင်းမှာလူပုံကူးခံရသူပေါင်း 8,000 လောက်ကိုကယ်ဆယ်နိုင်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့ထိုင်းနိုင်ငံအတွင်းကမြန်မာလူသမားတွေအများစုနေထိုင်ရမှာအလို့သမားတွေကိုတိကျက်အကူအညီပေးရုံးနေထပ်ဖွင့်ဖို့အတွက်တောင်းဆိုသွားမယ်လို့ဆိုပါတယ်
။ခဏချင်းနဲ့ခဏချင်းမြန်မာအလို့သမားတွေအများဆုံးရှိတဲ့အရက်ကြီးကိုပြောမှာအလေးမတစ်ခုထားပြီးတော့မှစုစုပေါင်းအနည်းဆုံးရုံး၄-၅ရုံးလောက်ကိုမြန်မာပြည်ကလူကုန်ကူးမှုတရှိနေနေရေးတက်ခွက်ကဒီအလို့သမားတန်ရာရှိတွေထားသလိုနေပါအတရှိလို့ရေးအတရှိပေါ့။ထားမယ်။ပြီးတော့မှလူမှုအတန်းကပါမယ်။အဲ့လိုပြည်နယ်ပေါင်းများစွာမှာလုံသမပေါင်းများစွာကိုကျွန်တော်တို့တွေလိုလုံသမကူညီစောင့်ဆောင်တဲ့ကော်မတီတွေနဲ့ပူးပေါင်းပြီးတော့မှဆောင်ရွက်ဖို့ဆိုအဲ့လိုဟိုအစိုးရကိုဒေးရေးပြောမယ်ဒီနေရာမှာလုံသမတွေပါဖြစ်နေတဲ့ရှိုးတာကိုကျွန်တော်တို့လည်းပူးပေါင်းဆောင်ရွက်ဖို့အတွက်တကယ်ကိုလက်တွေ့ကျတဲ့အစီအစဉ်လေးတွေချနိုင်ဖို့အတွက်ဒေါက်ဆန်းစုကြည်ပြောခဲ့ဖို့အတွက်တော့ကျွန်တော်တို့မေတ္တာခံ
ဒါအပြင်ဒီလိုလှုပ်ဆောင်တဲ့အခါမှာလည်းတိုင်းပြည်ပြန်လည်ထူထောင်ရေးကာလငွေကြေးအကျက်တဲတွေရှိနိုင်မယ်ဆိုရင်ထိုင်းနိုင်ငံတွင်မှရှိတဲ့မြန်မာလူသမားတွေပြန်ပို့တဲ့ဈေးအဖြစ်လွန်ခဲ့တဲ့2012ခုနှစ်တုန်းကတောင်းခံထားတဲ့ငွေကြေးတွေကိုအသုံးပြုပြီးအကူအညီပေးရတဲ့ကိုလှုပ်ဆောင်လို့ရရှိကြောင်းကိုလည်းဆက်ပြောသွားပါတယ်
။အဲဒီတိုင်းပြည်ပြန်လည်တောင်းခဲ့ကာလမလို့ငွေကြေးရန်ပုံငွေပေးမှလည်းလို့မေးပြချင်တယ်။ကျွန်တော်တို့မှကိုယ်ပိုင်သိဆိုင်ရှိတယ်။ဘယ်မှာရှိလဲဆိုတော့2012ခုနှစ်ကအမောင်များစွာကဒီမြန်မာလူသမားတွေစီကနေအလို့သမားဒီထိုင်းအလို့သမားဝန်ကြီးဌာနဟာအင်ပြန်စီဆိုပြီးတော့ဘတ်ငွေ1000စီကောက်ခံထားတာရှိတယ်။အဲ့ဒီငွေကိုအစိုးရအဖြစ်ဆက်တစ်ခါမှပြန်မတောင်းခဲ့ဘူး။ကျွန်တော်ဝန်ကြီးအလို့သမားဝန်ကြီးဌာနဒီကျွန်တော်တို့ဟိုမြန်မာအလို့သမားဝန်ကြီး3ပါးပြောင်းသွားပြီ။3ပါးလုံးကိုကျွန်တော်စာရေးပြီးတော့တင်ပြခဲ့တယ်။ဒီကျွန်တော်တို့ဒီအတော်အတွင်းမှာလည်းပဲဒီတာမကြီး3ချက်လောက်ရှိပြီကျွန်တော်တင်ပြတာဒီငွေကိုပိုက်ဆံပြန်တောင်းပေးပါ။ဒီငွေနဲ့ကျွန်တော်အလို့သမားကူညီစောင့်ရှောက်ရန်ငွေတွေတုံးလို့ရတယ်ဆိုတော့တရားမှမတောင်းဘူး။
မြန်မာလူသမားကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ AAC အဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကတော့ထိုင်းနိုင်ငံတွင်မှာဥပဒေပါလုံအားကလစားပြီးမရရှိတာတွေနဲ့ပတ်သက်လို့ထိုင်းအစိုးရနဲ့တေးသေးချာချာဆွေးနွေးသွားစီခြင်းတယ်လို့ဆိုပါတယ်
။ထိုင်းအစိုးရကလည်းယူလူသမားတွေကိုတန်းတူခွင့်ပြုဖို့ကိစ္စတွေတနည်းကိုအစိုးရသတ်မှတ်ထားတဲ့300မရတဲ့ကိစ္စတွေကိုစော်စက်စုကြည်နေနဲ့အစိုးရအချင်းချင်းပြောပြနိုင်တယ်ဆိုရင်ကျွန်တော်တို့ကအလားလေးကြောင်းလဲသွားမလားပေါ့။အခုကအလုပ်ရှင်ရမယ့်အလုပ်သမားကိုခေါ်ခိုင်းတဲ့အခါကျရင်တရားဝင်လုပ်သမားတွေမတုံ့မနဲ့တရားမဝင်လုပ်သမားတွေတုံးတယ်။တကယ်တမ်းတက်လူဝင်ဖမ်းတဲ့အခါကျရင်အလုပ်သမားတွေကထောင်ကျပြီးတော့အလုပ်ရှင်ကတော့လုပ်ငန်းတွေဆက်လက်လုပ်ကင်နေတာတွေကိုကျွန်တော်တို့ကစာနဲ့ရေးပြီးတော့စော်စက်စုကြည်လက်ထဲကိုထည့်မယ်။သူကိုယ်တိုင်အဲ့ဒါလေးတွေကိုထိုင်းစိုးရကိုသူအနေနဲ့ပြင်ပြနိုင်မယ်ဆိုရင်ကျွန်တော်တို့ဘက်ကလာလာတကူကောင်းနိုင်မလားလို့ပြောလိုက်ချက်လေးဆိုထားတာပေါ့
။ဒေါက်တာစုကြည်ရဲ့၃ရက်ကြာခီးစဉ်အတွင်းမှာတော့ပထမအဆုံးနေ့မှာထိုင်းနိုင်ငံက၅ပစုံခန့်မှမှာမြန်မာလူသမားတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒုတိယနေ့မှာတော့ထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံဖို့ရှိသလိုထိုင်းတက္ကသိုလ်ကကျောင်းသားကျောင်းသူတွေကိုလည်းမြန်မာ ASEAN and the World The Way Forward ခေါင်းစဉ်နဲ့ဟောပြောပွဲလုပ်မယ့်အစီအစဉ်လည်းရှိပါတယ်။နောက်ဆုံး၃ရက်မြောက်နေ့မှာတော့ထိုင်းနိုင်ငံ Rajpuri ခရိုင်ထဲမှာရှိတဲ့ထန်ဟင်းစစ်ဘေးရှောင်ဒုက္ခသည်စခန်းကိုတွားရောက်မှာဖြစ်ကြောင်းကိုလည်းထိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင်။